အမေရိကန်ပြည်ထောင်စုမှကောလိပ်ချောင်းဝင်ဝင်ရဖို့မမမကန်ကျိုးပန်းခဲ့မှုနဲ့တရုတ်ကျောင်းသားလေးကိုဖမ်းဆီးလိုက်ကြောင်းအမေရိကန်အာဏာပိုင်ကပြောဆိုလိုက်ပါတယ်။ Massachusetts ပြည်နယ် Cambridge မှာရှိတဲ့ Hot နိုင်ငံတကာစီးပွားရေးကျောင်းသူ Yuwang ဟာကောလိပ်ဝင်ဝင်အင်္ဂလိပ်စာအရေးချင်းစစ် TOEFL စာမေးပွဲကိုလူစားထုတ်ဖြေဆိုပေးခဲ့တဲ့အကြောင်း Boston မြို့ကအစိုးရရှေ့နေရုံကပြောဆိုခဲ့တာပါ။သူစာဖြေဆိုပေးခဲ့တဲ့ TOEFL ရလဒ်တွင်နဲ့ရှိခွန်ချန်အသက်24နှစ်လေးယောင်အသက်22နှစ်နဲ့ရှောင်းမင်းချန်အသက်22နှစ်တို့ဟာ North Eastern Tech တို့ပင်ဆယ်ဗေးနီးယားပြည်နယ် Tech တို့နဲ့ Arizona ပြည်နယ် Tech တို့တွေကိုဝင်ဝင်ရရှိခဲ့ကြောင်းလဲကြာသာပြင်းတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့၃စလုံးဟာ College ဝင်ငွေ TOEFL အောင်မှတ်မရခဲ့တဲ့အတွက်အသက်25နှစ်အရွယ်ကျောင်းသူဝန်ကိုဒေါ်လာ5000လောက်ဒေါ်လာ9000လောက်ပေးပြီးလူစားဖြေဆိုခိုင်းခဲ့တာလို့လဲတရားရုံးထောက်ထားတွေကိုကူကပြီး Writer သတင်းကဖော်ပြပါတယ်။ College ကျောင်းဝင်ခွင့်ရခဲ့တဲ့အတွက် American နိုင်ငံရဲ့ဝန်ကြီးဌာနကကျောင်းသားဗီဇာသူတို့အားလုံးကိုထုတ်ပေးထားတာပါ။ဖန်စီခံထားသူကျောင်းသား၄ယောက်စလုံးကိုတော့လွင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့အရေးယူထားပြီးအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံး၅နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေအနည်းဆုံးဒေါ်လာ2,000,000ခွဲဒဏ်ငွေဖြစ်စေအပြစ်ပေးနိုင်တယ်လို့လည်းအစိုးရရှေ့နေရုံကြေညာချက်ကဖော်ပြထားပါတယ်။2015ခုနှစ်မှာတုန်းကလည်းစာမေးပွဲအစားထိုးဖြေဆိုခိုင်းတဲ့အမှုနဲ့တရုတ်နိုင်ငံသား15ယောက်ကိုအမေရိကန်တရားရေးဌာနကအရေးယူခဲ့ပူပါတယ်။